အမေရိကန်ပြည်အောင်စုမှာစက်တင်ဘာ17ရက်နေ့တိုက်ခိုက်မှုဖြစ်ပြီးကတည်းကအသုံးပြုခဲ့တဲ့အမျိုးသားအလုံးစုံရေးအတွက်အစိုးရရဲ့ပြည်တွင်းစောင့်ကြည့်ရေးအစီအစဉ်ကိုတက်တန်းတိုးဖို့အထက်လက်တော်မှမဲခွဲဆုံးဖြတ်ကြတာမှာသဘောတူညီမှုမရလို့ NSA အမေရိကန်အမျိုးသားအလုံးစုံရေးအေဂျင်စီအနေနဲ့တယ်လီဖုန်းဆက်သွယ်မှုတွေကိုတရားဝင်စောင့်ကြည့်ခွင့်ရတော့မှာမဟုတ်ပါဘူး။ဒါမဲ့လည်းအဲ့ဒီအစီအစဉ်ကိုပြုပြင်ပြောင်းလဲထားတဲ့စောင့်ကြည့်ရေးအစီအစဉ်တစ်ခုကိုတော့လာမယ့်ရက်ပိုင်းတွေအတွင်းမှာသဘောတူပေးနိုင်ပါတယ်။မူလအစီအစဉ်တက်တန်းတိုးဖို့တင်းရင်းလေးကအထက်လက်တော်မဲခွဲဆုံးဖြတ်ကြတာမှာသဘောတူညီမှုမရလို့တနင်္ဂနွေတကောင်ကြော်ပြီးကလေးက NSA အနေနဲ့တယ်လီဖုန်းဆက်သွယ်မှုတွေကိုစောင့်ကြည့်လို့မရတော့တာဖြစ်ပါတယ်။စောင့်ကြည့်ရေးအစီအစဉ်ကိုထောက်ခံကြတဲ့ Republican ရော Democratic ရောက2016သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့အထက်လွှတ်တော်အမတ် Rand Paul ကိုဒီသဘောတူညီမှုမရနိုင်တဲ့အတွက်အပြစ်တင်ကြပါတယ်။ဒီအောက်လွှတ်တော်ကအတည်ပြုပေးပြီးသားပြုရင်ပြောင်းလဲထားတဲ့အစောင့်ကြီးရဲ့အစီအစဉ်ကိုသူကသဘောမတူပေးခဲ့တာဖြစ်ပါတယ်ရှင်။